အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆုံးအာချဲပြည်နယ်ဘိုင်ရူဒင်ကန်ယူရန်ကနေမိုင်50ကျော်ကွာပင်လယ်ပြင်ထဲမှာရဲတော်ကြာမျိုးနေတဲ့ရိုင်ဂျာ120ကျစပရင်းနေနှောင်းပိုင်းမှာပဲကမ်းပေါ်ရောက်လာကြပါပြီ။ရေဝင်းပြီးအင်ဂျင်ဆက်လက်ပြတ်နေတဲ့ဆက်လီကိုအင်ဒိုနီးရှားရေတပ်သင်းပေါ်နဲ့ကာရွန်ဂူခီစိတ်ကံကိုဆွဲလာတယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရဗိုလ်မှူးကြီးလာအိုထမန်ဟိုလစ်ကပြောပါတယ်။ရာသီဥတုဆိုးဝါးပြီးလှိုင်းကြီးနေတဲ့အတွက်ရိုင်ဂျာလေတိတ်မှောက်မသွားအောင်ရဲတပ်သင်းမဟုတ်တနားရေမှန်6မိုင်လောက်နဲ့မောင်းနေခဲ့ရပြီး၎င်းချိန်လောက်မှာကန့်ကန့်နိုင်ခဲ့တယ်လို့ပြောပါတယ်။မိုးတီးထန်နေတဲ့အတွက်ဒုက္ခသည်တွေကိုစိတ်ကန်းကနေအနာကကုံလောင်ရုံနဲ့ဘတ်စကားတွေနဲ့ခေါ်ဆောင်ပြီးယာယီနားခိုဖို့စီစဉ်ပေးခဲ့ရကြောင်းနဲ့ကိုဗစ်ရောဂါပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆေးမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကတော့ဒီဒုက္ခသည်တွေအတွက်ကိုဗစ်ပိုးကူးစက်မှုရှိမရှိမရှိစေဖို့အတွက်ကွာရန်တင်းလုပ်တဲ့အစီအစဉ်လုပ်ပေးတာအပါဝင်သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရကဒေသခံအတိုင်းဝိုင်းကိုပါအကူအညီပေးဖို့အသင့်ရှိတယ်လို့ပြောပါတယ်။ရွန်ဂျာရီလိုက်ပါလာတဲ့ဆက်လီကိုတော့တနင်္လာနေ့ကဒေသခံ၅ဖမ်းသမားတွေကကမ်းကနေမိုင်60လောက်အကွာမှာစတွေ့ခဲ့တာဖြစ်ပြီးအမျိုးသမီး60ခလေး52ယောက်နဲ့အမျိုးသား9ယောက်လိုက်ပါလာတာဖြစ်ပါတယ်။သူတို့ဟာဆက်လီမပြတ်ခင်ကပင်လယ်ဆဲ28ရက်ကြာနေခဲ့ကြအောင်နဲ့သူတို့မလေးရှားကိုသွားကြံကြောင်းပြောကြပါတယ်။အစောပိုင်းမှာတော့ဒုက္ခတဲ့ဆက်လေးကိုလက်ခံမှမဟုတ်ကြောင်းပြောဆိုခဲ့ကြပြီးပျက်စီးနေတဲ့ဆက်လေးကိုပြင်ဆင်ပေးပြီးလိုအပ်တဲ့အကူအညီတွေနဲ့ပြန်ထွက်ခွာခိုင်းမယ်လို့ပြောခဲ့ပေမဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ရကနေအခုနောက်ဆုံးကန့်ကွက်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။